အမျိုးသားပညာရေးဥပဒေပြင်ဆင်ရေးရန်ကုန်မှာပြုလုပ်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမှာဦးဆောင်ဆွေးနွေးခဲ့သူ NLD ဘဟုကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာသိန်းလွင်ကို NLD ရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်မှုတာမြင့်ချက်တွေကိုမလိုက်နာမှုတွေနဲ့ဒေါက်တာသိန်းလွင်ယူထားတဲ့ NLD တာဝန်တွေကိုရပ်ဆိုင်းကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးအသေးစိတ်ကိုမတ်ဆူမွန်ကတင်ပြထားပါတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ရန်ကုန်စည်ရတုခမ်းမမှာအစိုးရလွှတ်တော်ကျောင်းသားတပိတ်ခေါင်းဆောင်တွေနဲ့ NNER ရဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်တို့လေးပွင့်ဆိုင်ဆွေးနွေးခဲ့ကြတာပါဒီလေးပွင့်ဆိုင်ဆွေးနွေးပွဲမှာ NNDR ဘက်ကနေဦးဆောင်ဆွေးနွေးခဲ့တဲ့ဒေါက်တာသိန်းလွင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီကံကိုဖောက်ပြတ်မှုနဲ့အရေးယူမယ်ဆိုပြီး NND ဘက်ကဖေဖော်ဝါရီလ၂ရက်နေ့ညစွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါဒီကနေ့ဖေဖော်ဝါရီလ၉ရက်နေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဘက်ကကြေညာချက်အမှတ်3032/2015နဲ့ဒေါက်တာသိန်းလွင်ဟာအဖွဲ့ချုပ်ရဲ့စီမင်းစီကံတွေကိုဖောက်ပြတ်ခြင်းတားမြစ်ချက်တွေကိုမလိုက်နာခြင်းတို့ကြောင့်အရန်ဗဟိုအလုံးမှုဆောင်တာဝန်အဖြစ်မှ၎င်းဗဟိုကော်မတီဝင်အဖြစ်မှ၎င်းရက်ဆိုင်လိုက်တဲ့ဆိုပြီးကြေညာချက်ထုတ်ပြန်လိုက်တာပါအဖွဲ့ချုပ်ဥက္ကဋ္ဌကိုယ်တိုင်တားမြစ်ထားခဲ့တာကိုမလိုက်နာတဲ့အတွက်အခုလိုမျိုးဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်ကြေညာလိုက်ရတာဖြစ်တယ်လို့ NND ရဲ့ပြောခွင့်ရဥညာဝင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့အဖွဲ့ပါတီမှာစီးရင်းတစ်ခုရှိတယ်အဲ့ဒါကပါတီရဲ့ရာထူးတာဝန်တစ်ခုကိုဆောင်ရွက်နေရင်အခြားအဖွဲ့အစည်းရဲ့လုပ်ငန်းတွေမှာစီးပြီးဥဆောင်ပါရောင်လုပ်ငန်းတွေမရှိပါဘူးအဲ့ဒါပါသူကအဲ့ဒီ NNER မှာပါဝင်နေဆိုပြီးတော့ကျွန်တော်တို့ဒီမှာလဲ CC ဖြစ်နေအဲ့ဒါကြောက်ပါ
တားမြစ်ချက်တွေကိုမလိုက်နိုင်ဘူးဆိုတော့လေဘလို့တားမြစ်ချက်တွေရှိခဲ့ပါလဲအင်ကေဟုတ
်အဲ့ဒါကိုဒီလိုဟာမျိုးမလုပ်ပါနဲ့လို့ပါတီဥက္ကဋ္ဌကိုယ်တိုင်သူ့ကိုပြောပါတယ်သူကမလုပ်ပါဘူးလို့ပြောတယ်တကယ်လက်တွေ့မှာလုပ်တယ်ပေါ့အဲ့ဒါလို့ဖြစ်နေတာ
အင်ကေအဲ့ဒါလုံးဝရက်ဆိုင်တာလားတခါပြန်ပြီးစဉ်းစားဖို့အစီအစဉ်ရောရှိပါလားရှင
်ရက်ဆိုင်နေဆိုတာ suspended じゃ suspended ဆိုတာအချိန်မီးပြန်ပြီးတော့လက်ခံလို့လည်းရပါတယ်ဒါတကယ်လုံးအုံလုံးကျွန်တော်ရှင်းပြတာပါ
တဆက်တည်းမှာပဲ NND ဘက်ကဗဟိုပညာရေးကော်မတီကိုပြန်လည်ပြင်ဆင်ဖွဲ့စည်းမှာဖြစ်လို့ကော်မတီအစ်စ်ကနေတာဝန်မယူမီကာလမှာလက်ရှိပညာရေးကော်မတီရဲ့လုပ်ငန်းတွေကိုရက်ဆိုင်ကြောင်းကိုလည်းလေးမြင့်ဆောင်၃ရက်နှစ်ကြေညာချက်နဲ့ထုတ်ပြန်လိုက်ပါတယ်။ဒေါက်တာသိန်းလွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုပညာရေးဆိုင်ရာကော်မတီကပညာရေးကွန်ရက်တာဝန်ရှိသူတူဦးလည်းဖြစ်ပါတယ
်။ပညာရေးကော်မတီရပေါင်းလုပ်ဖို့ကလုံခဲ့တဲ့၃လလောက်တည်းကသဘောတူပြီးသားမလုပ်ခဲ့ရဘူးအခုမှအဲ့ဒါလုပ်တာပါဒေါက်တာသိန်းလွင်ကိုအခုလိုတာဝန်ရဆိုင်တာနဲ့ပညာရေးကော်မတီရောဖောင်းလုပ်တာနဲ့တိုင်ပါဘူးစီးကြကိစ္စလိုပ
ါအခုလိုမျိုးဒေါက်တာသိန်းလွင်အပေါ်မှာ NLD ဘက်ကနေတရားဝင်တာဝန်ကနေရနာကြောင်ကြေညာချက်သဘောထားထုတ်ပြန်ချက်အပေါ်မှာ NLD အနေနဲ့ကျောင်းသားရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့ယက်တီချက်သဘောထားကိုမေးခွန်းထုတ်เสียဖြစ်နေတယ်လို့ NNER မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ရဲ့မူဝါဒရေးရာလုပ်ငန်းအဖွဲ့တာဝန်ခံတူတူမာကမေကွန်ထုတ်ပါတယ်အဲ့
တော့ NLD ကတောင်းသားကိုထောက်ခံတယ်ညတာဝန်ရှိတဲ့ဥပဒေကိုသူတို့ပြင်ဆင်တယ်လို့ပြောတယ်ပြင်ဆင်တာကလည်းဒီမိုကရေစီနည်းလမ်းကပြင်ဖို့ပဲသူတို့တောင်းဆိုထားတာဆိုတော့လေအဲ့ဒါတွေကျွန်တော်တို့ကထောက်ခံတယ်ညတာဝန်ရှိတောင်းလဲယူတောင်းဆိုနေတဲ့သူတွေအပေါ်မှာ NLD နည်းနဲ့ဘယ်လိုသဘောထားလဲလို့မေကွန်ထုတ်ချက်ရှိတာပေါ့နော်ဒါကြောင့်အဲ့လိုမျိုးဖြစ်နေရတာလည်းပေါ့ဒါတွေကတောင်းသားနဲ့အလူလူပေါ့နော်တောင်းသားမိသားစုလည်းအများကြီးငွေဝေးတင်တာပေါ့ဝေဝေးဘာဖြစ်စီရပေါ့နော် NLD ကကျွန်တော်တို့ပြန်ဆင်းပြပေးဖို့လို့မလုပ်ချင်တာနော
်အခုလိုမျိုး NLD ဘက်ကနေပြီးတော့ဒေါက်တာသိန်းလွင်ကိုတာဝန်ကနေရက်ဆိုင်ကြောင်ကြေညာချက်ထုတ်ပြန်ချိန်မှာပဲဒီကနေ့ဖေဖော်ဝါရီလ6ရက်တနင်္လာနေ့မှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်လေးပွင့်ဆိုင်ဆွေးနွေးရေးဦးတည်တဲ့ဒုတိယအကြိုညှိနှိုင်းပွဲကိုဒေါက်တာသိန်းလွင်ဦးဆောင်တဲ့ NLD ကိုယ်စားလှယ်တွေအပါအဝင်ကျောင်းသားခေါင်းဆောင်ကိုယ်စားလှယ်တွေနဲ့ပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေရန်ကုန်မှာတွေ့ဆုံဆွေးနွေးပွဲကျင်းပနေခြင်းလည်းဖြစ်ပါတယ်ရှင်။